အရှိတောင်အာရှမှာတနှစ်တနှစ်ကိုလူပေါင်းတောင်းနဲ့ချီလူကုန်ကူးခံနေရတယ်လို့မူရစေဝနဲ့ရာဇဝဲမှုဆိုင်ရာကုလသမဂ္ဂယုံ UNODC ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ဒေသတွင်ပဋိပက္ခတွေအာဏာပိုင်တွေရဲ့အကျင့်ပြတ်ချစားတာတွေတရားဝင်ခရီးသွားလာခွင့်မရတာတွေကြောင့်အခုလိုလူကုန်ကူးခံနေရတာလို့ဆိုပါတယ်။လူကုန်ကူးခံရတဲ့သူတွေထဲအများစုဟာမြန်မာနိုင်ငံကဖြစ်ပြီးတော့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ကမ်ဘောဒီးယား၊ပါကစ္စတန်၊ဆိုမာလီးယားနဲ့ဗီယက်နမ်စတဲ့နိုင်ငံတွေကလည်းပါပါတယ်။ပွဲစားတွေဟာကုန်းချောင်း၊လေချောင်း၊ရေချောင်းပုံစံမျိုးစုံနဲ့လူကုန်ကူးနေရပြီးတော့ကိုသွားကျင်တဲ့နိုင်ငံကိုရောက်အောင်ပို့ပေးဖို့အတွက်ပြန်မြန်အပြင်တော့တယောက်ကိုအမေရိကန်ဒေါ်လာ2400လောက်ပွဲစားခပေးနေရတယ်လို့ UNODC ကပြောပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံမှာတော့ပြည်ခဲ့တဲ့လကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာတရားမျှတမှုမရှိတာကြောင့်ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းပြီးတော့နောက်တစ်ခေါက်ရွေးကောက်ပွဲပြန်ကျင်းပပြီးဖို့သမ္မတဝင်ရွေးခန့်ခဲ့တဲ့သူနှစ်ဦးကတောင်းဆိုလိုက်ပါတယ်။သမ္မတဝင်ရွေးခန့်ခဲ့တဲ့သူမြို့တော်အုပ်ချုပ်ရေးမှူးဟောင်းနေဖြစ်ကြတဲ့အန်နီးစ်ဘတ်စ်ဝန်နန်နဲ့ဂျန်ဂျာပါရာနိုဝိုတို့ကတရားစွဲဆိုလိုက်တာဖြစ်ပြီးတော့အင်ဒိုနီးရှားရဲ့အမြင့်ဆုံးတရားရုံးမှအင်ကာနီကပထမဆုံးအကြိမ်ကြားနာခဲ့ပါတယ်။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ကာကွယ်ရေးဝန်ကြီးဆူပီယန်တိုဟာ56ရာခိုင်နှုန်းကျော်မဲရထားပြီးတော့အခုတရားစွဲတဲ့သူနှစ်ဦးထက်နှစ်ဆကျော်กว่าတယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။လက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာရွေးကောက်ပွဲစီမံစည်းကမ်းနေဖောက်ဖျက်ပြီးတော့ဆူပီယန်တိုကိုမဲဆွယ်စည်းရုံးပေးခဲ့တယ်လို့တရားစွဲတဲ့သူနှစ်ဦးကထောက်ပြထားကြတာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့လိန်တူချင်းလက်ထပ်ထိုင်းများခွင့်ပြုမဲ့ဥပဒေကြမ်းကိုအောက်လွှတ်တော်ကနေအတည်ပြုပေးလိုက်ပါပြီ။ဗုဒ္ဓဘုရားကမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပြီးတော့လွှတ်တော်ကိုယ်စားလှယ်415ယောက်မှအယောက်400ကထောက်ခံမဲ့ပေးခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှထပ်မံဆွေးနွေးရအောင်ပါ။အထက်လွှတ်တော်ကပါအတည်ပြုလိုက်ပြီးဆိုရင်တော့ထိုင်းဘုရင်မင်းမြတ်ကနေလက်မှတ်ရေးထိုးပြီးတော့ဥပဒေတရက်ဖြစ်လာဖို့ရှိပါတယ်။အဲ့ဒီလိုဖြစ်လာရင်တော့ထိုင်းနိုင်ငံဟာအရှိတောင်အာရှမှာလိန်တူလက်ထပ်ခွင့်ပြုတဲ့ပထမဆုံးနိုင်ငံဖြစ်တမိုင်းမှတ်တမ်းတင်မှာဖြစ်ပါလေခင်ဗျာ။အိန္ဒိယနိုင်ငံမှာတော့သမ္မတနရင်ဇရာမိုဒီရဲ့အိမ်ရှိထိခီတက်ဆန္ဒပြဖို့လာတဲ့သူတွေကိုရဲတပ်ဖွဲ့ကဖမ်းဆီးနှိမ်နှင်ခဲ့ပါတယ်။မိုဒီရဲ့ပြိုင်ဘက်အတိုက်ခံနိုင်ငံရေးသမားတဦးဖြစ်တဲ့အာဗိုင်းဂျယ်ရီဝဲကိုငွေကြေးလက်စာမှုနဲ့အစိုးရအာဏာပိုင်တွေကဖမ်းဆီးလိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပါတယ်။မိုဒီရဲ့အိမ်ရှိထိချီတက်မဲ့ဆန္ဒပြမဲ့သူတွေဟာပြီးခဲ့တဲ့အင်္ဂါနေ့ကလွှတ်တော်အဆောက်အုံရှိမှစုဝေးနေကြချိန်မှာပဲရဲတပ်ဖွဲ့ရဲ့ဝင်ရောက်စီးနင်းတာကိုခံရတာဖြစ်ပြီးတော့ဒါဇင်နဲ့ချီအဖမ်းခံရပါတယ်။အိန္ဒိယမှာရွေးကောက်ပွဲနီလာတာနဲ့အမျှသမ္မတမိုဒီရဲ့အစိုးရဟာနိုင်ငံရေးပြိုင်ဘက်အကျော်အမော်တွေကိုပြစ်မှတ်ထားပြီးတော့ငွေကြေးလက်စာတွေဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးထိန်သိမ်းနေတယ်လို့အတိုက်ခံတွေကပြောကြပါတယ်ခင်ဗျာကျွန်တော်စောဖို့ကပါ